မြမညဉ့်ညံရေးဆွေးနွေးပွဲတွေကိုအားပေးပြီးအခြေအနေပြန်ပြီးတည်ငြိမ်လာစေရေးလုံနိုင်သမျှအားလုံးလှုပ်သွားဖို့အရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ဒီကနေ့နိုင်ငံခြားရေးဝန်ကြီးဝမ်ရှိကပြောပါရယ်ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလက်ဆင်နဲ့ဒီကနေ့နိုင်ငံအရှေ့ပိုင်းဖူဂျန်ပြည်နယ်နန်ပင်မြို့မှာအောက်ဂျာနီကတွေ့ဆုံဆွေးနွေးချိန်တွင်ဒီကနိုင်ငံတော်ကောင်စီဝင်လည်းဖြစ်သူဝမ်ရှိကအဲ့လိုပြောခဲ့တာပါဝန်ကြီးဝမ်ရှိဟာစင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ပါလာခရစ်စနန်မလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှမ်မူဒင်ဟူစိန်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးလော့ဆင်တိုနဲ့ဘူရူနီကနေတောက်ကြနေတွင်နန်ပင်မြို့မှာတီးကြားစီတွေ့ဆုံဆွေးနွေးတာပါမြန်မာနိုင်ငံတွင်သက်ဆိုင်သူအားလုံးအနေနဲ့သဘောထားကွဲပြားမှုတွေကိုအခြေခံဥပဒေနဲ့တရားရေးမူပေါင်းအတွင်းကနေဆွေးနွေးဖြေရှင်းပြီးနိုင်ငံရေးဖြေရှားဖို့ကက်ခက်ခဲခဲရယူထားရပြီးမြန်မာနိုင်ငံနဲ့ကန့်ညီတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးရှေ့ဆက်ဖြစ်တွန်းစေဖို့တရုတ်နိုင်ငံကထောက်ခံကြောင်းလဲဝန်ကြီးဝမ်ရီကပြောပါရယ်မြန်မာရေးဆွေးနွေးဖို့အာဆီယံထိပ်သီးအစည်းအဝေးစောလင်စွာကျင်းပနိုင်ရေးကိုလည်းတရုတ်ကထောက်ခံတယ်လို့ဝန်ကြီးဝမ်ရီကပြောပါရယ်မြန်မာအခြေအနေပိုဆိုးမလာရေးဒါမှမဟုတ်ထိမ့်မရတဲ့အခြေအနေရောက်မသွားစေရေးနောက်ထပ်သွေးရွေတန်ရုံမဖြစ်အောင်အရက်သားတွေထိခိုက်သေးဆုံးမှုမဖြစ်အောင်ရှောင်ရှားဖို့မြန်မာအချုပ်အခြာအာဏာပိုင်မှုကိုထိခိုက်စေပြီးအခြေအနေထပ်ပြီးရှုပ်ထွေးသွားစေမယ်ကုလသမဂ္ဂလုံခြုံရေးကောင်စီကတင့်လျော်မှုမရှိဘဲဝင်ရောက်ဆွတ်ဖက်တာမျိုးကိုရှောင်ရှားဖို့နဲ့သူတို့ကိုယ်ပိုင်အကျိုးမြတ်ရဖို့အတွက်မြမအခြေအနေကိုမတိမငြိမ်ဖြစ်အောင်လုပ်ပြီးမိလောင်ရလေပင်လုံးမဲ့ပြည်ပအင်အားစုတချို့ကိုတားဆီးဖို့ဆိုတဲ့အချက်၃ချက်ကိုဝန်ကြီးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီပြည်ပအင်အားစုတချို့ဆိုတာကဘယ်သူဘယ်နိုင်ငံတွေဆိုတာနဲ့ဘယ်လိုအကျိုးမြတ်တွေအတွက်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး။